အကြမ်းဖက်မှုတိုက်ဖျက်ရေးပုံမှတ်တင်တဲ့2019 AP လာကလေးကဖမ်းဆီးတရားစွဲခံထားရတဲ့မြောက်ဦးမြို့နယ်လက်ကာရွာကဒီရွာသား23ဦးရဲ့အမှုကိုနိုဝင်ဘာ19ရက်နေ့ကျရင်အမိန့်ချတော့မှာဖြစ်ပါတယ်။၃နှစ်နီးပါးကြာဆစ်ဆစ်ခဲ့တဲ့အမှုမှာတရလူဘက်ကလည်းပြစ်မှုမြောက်ကြောင်းတက်တည်မပြနိုင်တာကြောင့်အဖမ်းခံရသူတွေကိုပြန်လွှတ်ပေးစီခြင်းတယ်လို့ရှေ့နေတွေကပြောပါတယ်။ရန်ကုန်မြို့ကလာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းမြောင်ဦးမြို့မှာ2019ခုနှစ်ကကိုတောင်ဖျားအနီးကရဲတပ်ရင်းကိုရခိုင်လက်နက်ကင် AA အဖွဲ့တိုက်ခိုက်နေစဉ်စစ်ကူပေးပို့လာတဲ့တပ်မတော်စစ်ကြောင်းလက်ကကြေးရအနီးမှာကြားဖြတ်တိုက်ခိုက်ခံခဲ့ရပါတယ်။ဒီတိုက်ခိုက်မှုမှာလက်ကကြေးရသားတွေပါဝင်ပတ်သက်နေတဲ့ဆိုပြီးလက်ကကြေးရသား28ဦးကို2019ခုနှစ်ဧပြီလမှာတပ်မတော်ကဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံရတဲ့လက်ကကြေးရသား28ဦးတည်းက3ဦးမှာစစ်ကြောရေးအတွင်းတိတ်ဆုံးခဲ့ပြီး2ဦးပြန်လည်လွတ်မြောက်ခဲ့ပါတယ်။အခုတည်းဒီဆက်လက်ဖမ်းဆီးခံနေရတဲ့23ဦးကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှားတွေဖြစ်တဲ့ဥပဒေပုံမှား50ကကြီ52ကကြီ50စာမျက်နှာစွဲ54တို့နဲ့လည်းတရားစွဲဆိုထားပါဗျ။၃နှစ်နီးပါးစစ်ဆေးနေတဲ့အမှုအတွက်လာမယ့်နိုဝင်ဘာလ19ရက်နေ့မှာအမိန့်ချမှာဖြစ်တယ်လို့လည်းအဲ့ဒီအမှုကိုလိုက်ပါဆောင်ရွက်နေတဲ့တရားလွှတ်တော်ရှေ့နေဦးအောင်စစ်မင်းကပြောပါဗျ။ဒီ
မှာစစ်ဆေးရဲ့အချိန်မှာကွာသုံးမိနေပါလို့ကြာတော့ပြီ။ကြာရဲပါပြလို့ကြာရဲဆိုတက်တဲ့ပေါ်လို့မရတာတမျိုးကိုဗစ်ကာလကတမျိုးအဲ့လိုတွေကြောင့်မျိုးကြံ့ကြတော့တယ်ပေါ့နော်။ကြံ့ကြတော့တဲ့အချိန်မှာဒီမနေ့ကျော်သုံးလလောက်ကြာပြီးအခုအချိန်မှာအဲ့တော့ဆွေးဆိုရတဲ့ဟိုမိသားစုရဲ့ကြီးမုံမဲ60မိသား2069နဲ့မိသား2021မိသား2020အဲ့ဒီမုံတွေကတော့အခုအပိသက်အမင်းချဖို့အချိန်ရောက်တော့ပြီပေါ့နော်။
လက်ကကြေးရသား23ဦးဖမ်းဆီးခံခဲ့ရခြင်း2019ခုနှစ်ဧပြီလ9ရက်နေ့တုန်းကတော့ရခိုင်လက်နက်ကိုင် AA အဖွဲ့ကိုနိုင်ငံတော်ကအကြမ်းဖက်အဖွဲ့အစည်းဖြစ်ကြေညာထားခြင်းမရှိသေးပါဘူး။ဒါပေမဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှားတွေနဲ့တရားစွဲဆိုထားတာဟာဥပဒေလုံထုံးလုံနည်းအရမမျှတသလိုဖမ်းဆီးခံထားရသူတွေနစ်နာတယ်လို့လည်းရှင်းနေဦးအောင်စင်မင်းကပြောပါတယ်
။အကြမ်းဖက်အဖွဲ့အစည်းအဖြစ်ဒီ AA တမတော်ကိုမကြောညာခြင်းကလေးကကျွန်တော်တို့ကိုယ့်ရဲ့လေးလာပိုင်းနောက်ထပ်စကူကလေးကဒီကျွန်တော်တို့လက်ကကလူတွေဖန်စီခင်ရတာပေါ့နော်ဖန်စီပြီးတော့ကျွန်တော်တို့ခရဆွဆွေတော့အချက်ဖက်တက်တဲ့ဥပဒေနဲ့ဒါပေမဲ့သူတို့ကအချက်ဖက် AO အချက်ဖက်ဖစီနဲ့မချောညာခင်ကလေးကသူတို့ဖန်စီတာပေါ့နော်မချောညာပြင်းနဲ့အချက်ဖက်ဖစီနဲ့တွေ့လို့ဆိုတာကတော့ကျွန်တော်တို့ဥပဒေနဲ့လုံချုံလုံနေနေလေလိုရဲတယ်လို့တော့ကျွန်တော်ထင်တယ်ပေါ့လိုရဲတယ်လို့ထင်တယ်တရားခံရတဲ့ဒါအနေနဲ့
တရလူရီဘက်ကလည်းလက်ရှိဖမ်းဆီးခံထားရတဲ့လက်ကကြေးရသား23ဦးဟာပြစ်မှုကျူးလွန်တယ်လို့မတင်ပြနိုင်ခဲ့ဘူးလို့လည်းရှေ့နေကပြောပါရယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်း AA အဖွဲ့ကိုလည်းအကြမ်းဖက်အဖွဲ့တတ်မှတ်ထားတာကနေပယ်ဖျက်လိုက်တာကြောင့်လက်ရှိဖမ်းဆီးခံထားရတဲ့လက်ကကြေးရသား23ဦးကိုအပိသက်အမိန့်ချမဲ့နေ့မှာလွှတ်ပေးစေခြင်းတယ်လို့တရားလွှတ်တော်ရှေ့နေရှေ့နေဦးအောင်စင်မင်းကပြောပါရယ
်အပိသက်အမိန့်ချဖို့အချိန်ကြရင်တော့ကျွန်တော်တို့ဟိုတရားခံတွေကိုတရားကျင့်ရင်အနေနဲ့လွတ်လွတ်လပ်လပ်စီရင်ဆုံးဖြတ်ကြည့်ရှင်တယ်ပေါ့နော်အဲ့ဒီတစ်ချက်ပါကျွန်တော်တို့တရားခေတ္တကတော့အမပေါ်ပေါ်ချရရလေပြီးမှုကြည့်နိုင်ပါလေလို့ဒီလိုဘက်ကတင်ပြနိုင်ရလေမရှိပါဘူး။အဲ့ဒါကြောင့်ကျွန်တော်တို့တရားခံလို့ဒီကမှာပါလို့ပေါ့နော်လွတ်ဖြစ်ဖို့အဲ့ဒီတစ်ချက်ပါ။
ရခိုင်ပြည်နယ်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ခြင်းက AA အဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးခံရသူတွေအများအပြားရှိခဲ့တာပါလက်ရှိမှာတော့ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့တပ်မတော်ကြားနားလည်မှုနဲ့အပြည့်ရက်ထားသလိုတပ်မတော်ဘက်ကလည်း AA အဖွဲ့နဲ့ဆက်ဆက်ပြီးဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးရတယ်ရှိပေမဲ့အကြမ်းဖက်မှုဥပဒေပုံမှန်တွေနဲ့ဖမ်းဆီးတရားစွဲဆိုခံရပြီး၃နှစ်နီးပါးအမှုရင်ဆိုင်နေရတဲ့လက်ကကြေးရသား23ဦးကိုတော့လွှတ်ပေးတာမရှိသေးတာလည်းဖြစ်ပါတယ်ခင်ဗျာ